ေခံအဖျင်ကဘာမှာဆိုရှယ်လစ်စီးပွားရေးစနစ်နဲ့အရင်းရှင်စီးပွားရေးစနစ်လို့ခေါ်တဲ့ဈေးကွက်စီးပွားရေးမူဝါဒနှစ်မျိုးရှိပါတယ်။ဆိုရှယ်လစ်စီးပွားရေးစနစ်ကတော့မြန်မာနိုင်ငံမှာဥနေဝင်လက်ထက်1962ခုနှစ်ကနေ1988ခုနှစ်ထိကျင့်သုံးခဲ့ပါတယ်။1988ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနေမြန်မာဟန်ဟိုမရောက်ဒီမရောက်အာဏာရှင်စီးပွားရေးစနစ်ကိုကျင့်သုံးခဲ့တာမှာတခုမှအောင်မြင်ခြင်းမရှိတဲ့အတွက်ဒေသတွင်းမှာတရားစတာအကျွဲဝါဆုံးလို့ဆိုတဲ့မြန်မာနိုင်ငံဟာကမ္ဘာအစင်းရဲဆုံးနိုင်ငံဖြစ်သွားခဲ့ပါတယ်။အရေးရှင်စီးပွားရေးစနစ်လို့ခေါ်တဲ့ဈေးကွက်စီးပွားရေးစနစ်ကတော့တန်းပြေခေါင်းဆောင်တွေအနေနဲ့အကျင့်ပြတ်ခြားဆားမှုနဲ့မတမာမှုတွေလှုပ်ဆောင်လို့မရနိုင်အောင်သတင်းမီဒီယာတွေကစောင့်ကြည့်ဝေဖန်ပြောဆိုလေးရှိတာကြောင့်အဲ့ဒီအရေးရှင်စီးပွားရေးစနစ်ကျင့်သုံးတဲ့နိုင်ငံတွေမှာစီးပွားရေးဟာတိုးတက်ဖွံ့ဖြိုးတာများပါတယ်။မလေးရှားနိုင်ငံမှာဝန်ကြီးချုပ်အဖြစ်1982ခုနှစ်ကနေ2003ခုနှစ်အကြာတာဝန်ထမ်းဆောင်ခဲ့တဲ့မဟာသီယာမိုဟာမက်ဟာနိုင်ငံရေးအရအတိုက်ခံနေတဲ့အစိုးရကိုဝေဖန်သူတွေကိုဖမ်းဆီးထောင်ချတာလူမျိုးရေးအရခွဲခြားအုပ်ချုပ်မှုတွေအပါအဝင်အာဏာရှင်တပ်ဖွဲ့အုပ်ချုပ်ခဲ့တယ်လို့ဝေဖန်ပြောဆိုခံရပေမဲ့လည်းစီးပွားရေးဘက်မှာတော့တဟုန်တို့တိုးတက်အောင်ဆန်းဆောင်ပေးနိုင်ခဲ့သူဖြစ်ပါတယ်။ဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးခဲ့တဲ့သူ့လက်ထက်တွင်မလေးရှားနိုင်ငံရဲ့စီးပွားရေးဟာတမှုထူးခြားစွာတိုးတက်ပြောင်းလဲလာခဲ့ပါတယ်။အဓိကသူ့ရဲ့အောင်မြင်မှုဟာအာဏာရပြီးမှကြာခဲ့တဲ့နှစ်လောက်အတွင်းမှာပဲနိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးတွေကိုပုဂ္ဂလိကကုမ္ပဏီတွေအဖြစ်လွှဲပြောင်းပေးခဲ့တာကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဝန်ကြီးချုပ်မဟာတရားရဲ့စီးပွားရေးပေါ်လစီတွေဘာကြောင့်အောင်မြင်တယ်လဲဆိုတဲ့အပေါ်စီးပွားရေးပညာရှင်ဥက္ကန့်ထွန်းကအခုလိုသုံးသပ်ပါတယ
်။မလေးရှားမှာလည်းအောင်မြင်သွားတယ်ဆိုတာတစ်ချက်ပြည့်စုံမယ်လို့ကျွန်တော်ယုံကြည်တယ်။ဘလတ်တဲ့စီးပွားရေးစနစ်ကိုကျင့်သုံးတယ်သူတို့ကိုယ်တိုင်ကအာဂတိလိုက်စားမှုကင်းရှင်းတယ်ဆိုပြီးတော့အဲ့လိုဆိုရင်တိုင်းပြည်ကတိုးတက်တာပဲ။ခုနကကျွန်တော်ပြောတဲ့အခြေခံမူဝါဒနှစ်ခုကြောင့်တခြားချက်ကြောင့်တိုင်းပြည်ရတဲ့လူကြောင်းနေသွားတယ်လို့ခံစားရတယ်လို့ကျွန်တော်မြင်ပါတာဆိုရှယ်လစ်စီးပွားရေးစနစ်ကျင့်သုံးမယ်ခေါင်းဆောင်တွေကကော်ရပ်ဖြစ်မယ်မတမာမှုတွေဖြစ်မယ်သူတို့အတွက်ပဲခေါင်းဆောင်တွေတိုင်းပြည်ကမခေါင်းဆောင်ဘူးတစ်ဖက်မှာအပြိုင်ဆိုင်တွေလွတ်လပ်လပ်စီးပွားရေးတွေပြန်ညမယ်ပြန်ပြီးတော့လူလူကလည်းကောင်းစားမယ်တိုင်းပြည်တိုးတက်လာမယ်တစ်ဖက်မှာအုပ်ချုပ်တဲ့လူသားများကပေါက်လဲပေါက်ပြန်လှုပ်လှုပ်မရတဲ့ချက်ကျန်ဘယ်လန့်စ်ပေါ်လာတယ်အင်းနခုကြောင့်လည်းလေကျွန်တော်အခြေခံလို့လေဒီ principle ကတော့တစ်ခါလုံးမှာအတုံးချလိုက်လို့ရှိရင်ပေကမ်းနဲ့တားရင်လို့ရှိရင်မမှောင်နဲ့90ရာခိုင်နှုန်းမှန်ပါတာ
မဟာတီယာလည်းသူလည်း controversy ကင်းတဲ့လူတော့မဟုတ်ဘူးပေါ့နော်နိုင်ငံရေးအရာကတော့ तू ဟာဒီဟိုတင်းတင်းကြပ်ကြပ်ချုပ်ကိုင်နေအတိုက်ခံနေမထားဘူး तू တတ်နိုင်သလောက်နေကွတဲ့ဒါပေမဲ့တိုင်းပြည်စီးပွားတိုးတက်ဖို့အတွက်နဲ့ပတ်သက်လာလို့ရှိရင်တော့ तू ဟာဟို liberal လို့ပြောရမလားသူကစီးပွားရေး policy တွေကိုလွတ်လပ်လပ်ဆရာဥက္ကဋ္ဌဆော့ဆော့ပြောသလိုလွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်အပြိုင်ဆိုင်ခွင့်ပေးတယ်ချုပ်ကန်မှုချုပ်ကန်မှုသိမ့်မထားဘူးအစိုးရချုပ်ကန်မှုဆိုတော့ပြည်သူလူထုကကြီးပွားချမ်းသာတယ်ဟိုစီးပွားကောင်းတယ်စိတ်ချမ်းသာကြတယ်ဆိုတော့ဒါသူကတောက်လျှောက်နှစ်ပေါင်းများစွာဟိုဝန်ကြီးချုပ်အဖြစ်နဲ့သူဟိုဟာပေါ့အုပ်ချုပ်ခွင့်ရခဲ့တယ်ပေါ့နော်လူတွေထောက်ခံမှုလည်းအဆင့်တစ်ဆက်ရခဲ့တယ
်အဲ့ဒါကြောင့်သူတပတ်ပြန်ကြော့လာတော့လေဟာလားလူထုကသူ့ကိုထောက်ခံရတာ
ပါဗျာကျွန်တော်နိုင်ရှင်ပြီးကြည့်ကြတာပေါ့နော်မြန်မာနိုင်ငံအနေနဲ့မလေးရှားကိုဘယ်လိုသင်ကားစာယူလို့ရမလဲဆိုတော့ကျွန်တော်စဉ်းစားကြည့်တော့မြန်မာပြည်မှာရွတ်သားတဲ့ခေါင်းဆောင်ရှိတယ်အခုလောလောဆယ်ပေါ့နော
်အ
ဲဒါပေမဲ့တိုးတက်မှုမရှိပြန်ရင်လည်းလူထုရဲ့ညူစုချင်းကိုခံရမယ်ဗမာပြည်အဲ့လိုအနေထားကိုရောက်နေတာကိုမဟာတရားကြတော့သူကရွတ်လဲရွတ်သားတယ်တိုင်းပြည်တိုးတက်အောင်လည်းသူလုပ်ပေးတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့အနေထားကြတော့ရွတ်သားမှုတော့ရှိနေပြီဒါပေမဲ့တိုးတက်မှုပါမလာသေးတဲ့အခါကြတော့အခုလိုမျိုးဒီအိုလူတူရဲ့ဒီအတိုက်အတာတစ်ခုတည်ပေါ့နော်ဟိုစီးပွားရေးရအောင်မြင်မှုမရသေးတဲ့ခါကျတော့တိတ်ပြီးတော့အတန်နေနည်းနည်းပါးပါးဟိုနာဒီနာထွက်တာတွေရှိနေတယ်လို့ယူဆလို့ရလားဥက္ကဋ္ဌကဘယ်လိုသုံးသပ်လို့ရလဲနိုင်ရှင်ကြည့်တာပေါ့
ဘာမှပြူတဲ့ဒါကျွန်တော်လည်းအားမရပါဘူးလေအားမရဆိုဒီလိုကဘာကဟိုခါရဲဟိုလေးစားယုံကြရတဲ့ပုဂ္ဂိုလ်ကိုတကယ်မှာ world tested leader ပေါ့လေတယောက်ကိုရပေနဲ့အခုနည်းနည်းခွဲကျော်ပြီခရီးရောက်တဲ့နေရာမှာရောက်တာကျွန်တော်တို့ဒီအဝေးကနေအားမရဘူး။မရတော့ပြန်ကြည့်လိုက်တဲ့အခါမှာနှစ်ပိုင်းကျွန်တော်မြင်တယ်ဗျ။တစ်ပိုင်းကဘာလို့မရောက်လဲဆိုတော့ဟိုတင်းပေါ့။ဆင်ရန်နဲ့ဟောင်းကြီးကကြံနေခဲ့။အဲဒီဆင်ရန်ဟောင်းကြီးရတရားကြီးကိုကျွန်တော်တို့မဖယ်ထုတ်နိုင်ဘူး။ဆိုဒီလူတွေကခေါရိုးကျိုးနေတယ်။ကျိုးနေတော့ဒီခေါင်းဆောင်တယောက်တည်းရပဲပဲကင်းနေတိုင်း14ခုတည်းစီကိုမကြည့်နိုင်ဘူး။မကြည့်နိုင်တော့ကိုယ်စလေးတွေလွှဲထားရတယ်။ကင်းနေတိုင်းဝန်ကြီးချုပ်တွေဝန်ကြီးချုပ်တရားနဲ့တခါဝန်ကြီးတွေဖွဲ့တယ်။အဲ့ဒီမှာလည်းကျွန်တော်ကလေဟိုနေ့မှအားမရဘူးခင်ဗျ။အားမရဆိုဝန်ကြီးချုပ်တွေကကြွန့်ကျင်မှုမရှိလို့လား။သူတို့ကပါပဲအာဏာရပြီးတော့တာဝန်မှမချိဟိုနေ့မှ ကြည့်ဝမခံဘူးလားဆိုတာလေးပါလေအဲအဲ့ဒါကြောင့်ဟိုအောင်မြင်သေးလားမအောင်မြင်ဘူးလို့ကျွန်တော်ခင်ပါအ
ရင်ချင်းလဲရှင်းတာမရှိတာလားဆိုတာလဲ
ဟုတ်တာ
ပေါ့နော
်အရင်ချင်းပါပေါ့ခင်ဗျဟုတ
်ကဲ့ဆို
တော့တခါကကျွန်တော်တို့ကိုယ်နဲ့စီဝေးသမားဆိုတယ်ဘာလို့ဒါကြီးမလောက်ကြဘာလို့ဒါကြီးမလောက်လဲဆိုတာဟိုမေးဝန်းထုတ်เสียရဖြစ်တယ်လေဖြစ်တော့တာဝန်ရှိတဲ့လူတွေကဒါတွေမသိလို့လားအရင်ချင်းမရှိတော့လားဆိုတာတပိုင်းနောက်တစ်ပိုင်းကဟိုရင် corruption တွေဥစ္စာဝင်လာတဲ့ကြားပါဦးအဲ့ဒါတွေကလည်းတော်တော်ဆိုးဝါးနေသေးတယ်လို့ကျွန်တော်ဆင်ပါတယ်အခုတမနာကိုယ်တိုင်ဟိုနေမှာအခုတမနာကြီးတက်လာတော့မှဒီလှုပ်ရှားမှုလေးတွေအဂတိတိုက်စားမှုဖွဲ့ရတယ်လှုပ်ရှားလာတော့မှဒီနေ့တိုင်းနေဒါပေမဲ့တမနာကိုယ်တိုင်အဲ့လောက်ထိအောက်ကိုလောက်အောင်ဆိုဝန်ကြီးချုပ်တွေပါလှုပ်နေတယ်ဒီနေ့တိုင်းရောက်ဝန်ကြီးချုပ်တွေအဲ့လိုပါလေကျွန်တော်အဲ့ဒါအဲ့ဒီအချက်တွေကြောင့်ကျွန်တော်တိုင်းကြီးကဒုသက်အောင်မဒုသက်သေးဘူးလို့ကျွန်တော်မြင်ပ
ါမလေးရှားလိုနိုင်ငံမျိုးအိုအရှင်ကောင်းကောင်းနဲ့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်အောင်ဆိုစောစောကဒီဆရာဦးကန်ထွန်းပြောတဲ့ဒီစီးပွားရေးအခြေခံမူနှစ်ခုပေါ့နော် principle နှစ်ခု
ဟု
တ်တယ်ပဲကြည့်မလားကျွန်တော်ဒါမှမဟုတ်တခြားဘလို့နည်းနဲ့များမြန်မာနိုင်ငံအနေထားနဲ့မြန်မာနိုင်ငံသားတယောက်အနေနဲ့စဉ်းစားကြည့်မယ်ဆိုဘလို့များကျွန်တော်တို့ချိတ်ကပ်လို့ရနိုင်မလဲထပ်ပြီးတော့အရှင်တိုးပြီးတော့မြန်မြန်လုပ်နိုင်အောင
်ဟို joint venture တွေပေါ့လေတိုင်းပြည်ကောင်းစားမဲ့ဟိုအကျိုးရှိမဲ့ project တွေကိုရေးပြီးတော့တခြားတဲ့free market ကတော့ဒီစီးပွားရေးသမားတွေကိုလွတ်လပ်လပ်လပ်လုပ်တာပေါ့လေဆိုတော့တချို့အဆောက်အအုံနဲ့အင်အားတူတဲ့ကြီးတဲ့လုပ်ငန်းတွေကြတော့အစိုးရကဥဆောင်ပြီးတော့ကူညီနိုင်မဲ့နိုင်ငံကြီးတွေနဲ့ joint venture သဘောပေါ့လေအဲ့ဒါကိုဥဆောင်ပြီးတော့လုပ်တင်မယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်နည်းကတော့ဟို free market ကတော့ဒီ capitalist တွေပေါ့လေအတိုင်းနိုင်တဲ့ရင်းနှီးပုဂ္ဂလအရေးရှင်တွေရင်းနှီးသမားတွေအသေးလက်အကြီးပါလေဒီဆက်ထားတာလည်းဟိုထပ်ပြီးတော့ joint venture တွေနဲ့ပေါင်းပြီးတော့အားပေးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်